အကြမ်းဖက်မှုတိုက်ဖျက်ရမှာထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ရေးနားလည်မှုစာချုပ်လာကိုဒီကနေ့စတင်တဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံတွေကြားအစည်းအဝေးအတွင်လက်မှတ်ရေးထိုးကြတယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကပြောပါရယ်ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ပထမအဦးဆုံးဩစတြေးလျအာဆီယံအထူးထည်သည့်အစည်းအဝေးပွဲကိုအင်ရှင်အဖြစ်ကျင်းပနေတာပါဒေတာတွင်မှတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုချိန်ဝင်ရှာညှိတဲ့အနေနဲ့ရောအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးကုန်သည်မှပိုးပြီးတော့နီးကပ်တဲ့ဆက်ဆံရေးရနိုင်ဖို့အတွက်ပါအခုလိုပထမဆုံးအထူးထည်သည့်စီဝေးပွဲကျင်းပတာလည်းဖြစ်ပါတယ်ဒီထည်သည့်ဆွေးနွေးပွဲကိုလာတက်ရောက်တဲ့ဒေါက်အောင်ဆန်းစုကြည်ကိုမြန်မာနိုင်ငံကဒီရိုဟင်ဂျာပြည်ပကနဲ့ပတ်သက်ပြီးတော့လူတရာလောက်ကလည်းစုဝေးဆန္ဒပြကြပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွတ်ဆဲချက်တွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဩစတြေးလျနိုင်ငံရောက်ရှိခဲ့မှဆွေးနွေးပြောဆိုမယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကလည်းတောက်ကြနေကပြောခဲ့ပါတယ်ဒီကနေ့တရားဆန္ဒပြတဲ့ Amnesty လူ့ခွင့်ရေးအဖွဲ့ကတော့
Australia has been continuing to support the Myanmar military and we are out of step with the rest of the world in that we know that from our research
ဩစတြေးလျနိုင်ငံဟာမြန်မာစစ်တပ်ကိုဆက်လက်ပံ့ပိုးပေးနေပြီးတော့ဒါဟာတကဘာလုံးနဲ့မတူဘဲဖြစ်နေပါတယ် Amnesty International အဖွဲ့အနေနဲ့တည်တော့ဆိုရင်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးတော့လူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားမှုတွေကိုစနစ်တကျလှုပ်ဆောင်ပါတယ်။ဒါကြောင့်အစိုးရအဖွဲ့အနေနဲ့မက်ကွန်တန်ဘူးအနေနဲ့မြန်မာစစ်ဘက်နဲ့အဆက်ဆက်ဖြတ်တောက်ဖို့လိုလားပါတယ်လို့ AI အဖွဲ့ရဲ့ပြောခွင့်ရဒိုင်ယာနာဆယက်ကပြောသွားပါတယ်ခင်ဗျာ။